မြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့မချမ်းသာရင်ငါပဲရခိုင်ပြည်နယ်နဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ကတိုက်တွန်းလိုက်ပါရဲ့။လူဝင်ကြတွေစုလိုက်ပြုံလိုက်ထွက်ပြေးရတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုလည်းပြန်လည်သုံးသပ်ဖို့လိုအပ်နေပြီဖြစ်ကြောင်းလည်းသတိပေးခဲ့တာပါ။ဥရောပပါလီမန်လူခွင့်ရေးဆိုင်ရာဆက်ကော်မတီဝင်တွေနိုင်ငံခြားရေးရာနဲ့ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ဟာအရှိတောင်အရှက်နိုင်ငံများအသင်းအာဆီယံကိုယ်စားလှယ်နဲ့အတူဖေဖော်ဝါရီလ12ရက်နေ့ကနေ16ရက်နေ့ထိမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။တကြောပြန်ပြီးဖက်တွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားမျိုးကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့၅ရက်ကြာခီးစဉ်အတွင်းစိုးရိမ်မှုတွေရောပါမသွားခဲ့ကြောင်းလဲဒီကနေ့ခီးစဉ်ဆုံးသက်မှာထုတ်ပြန်တဲ့ကြေညာချက်ထဲကိုယ်စားလှယ်ဖွဲ့ကိုဦးဆောင်ခဲ့သူပြဲအန်တိုနီယိုပန်စီရီကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံတော်ကလူခွင့်ရေးချိုးဖောက်မှုတွေကြာဆင်းလာနေရမှာဘာသာရေးရင်ကျင်းမှုလူမျိုးရေးမတူကွဲပြားသူတွေလူခွင့်ရေးကာဝယ်ဆက်လျှောက်သူတွေနဲ့သတင်းသမားတွေအပေါ်တည်ရောက်မှုတွေရှိနေကြောင်းလဲကြေညာချက်မှာဖော်ပြထားတာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးကင်းစကန်30လောက်ကိုစီးနင်းတက်ခဲ့တဲ့ ARS စွန့်ရအောင်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းခွဲကျော်ရှိကြောင်းကုလသမဂ္ဂကမန်တာလိုမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ကြောင်းနဲ့နိုင်ငံတကာတိုင်းဝန်နဲ့လူခွင့်ရေးအဖွဲ့တွေကစွပ်စွဲထားကြတာပါ။ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ကတော့မြန်မာနိုင်ငံကစိုးရိမ်စရာလူခွင့်ရေးခြေနေတွေကြောင့်ဆက်ဆံရေးတွေကိုပြန်လည်သုံးသပ်သွားမှာဖြစ်ပြီးစုပေးတံပေးမူဝါဒတွေကိုကျင့်သုံးသွားမှာဖြစ်ကြောင်းလည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။